အိန္ဒိယနိုင်ငံမှာမနေ့ဖြန်တနင်္လာနေ့မှာကျင်းပမယ့်ဝင်ကြီးချုပ်ကျန်းသစ္စာကျင်းစုပွဲကိုတက်ရောက်ဖို့အတွက်ဖိတ်ကြားခံနိုင်ငံခေါင်းဆောင်တွေကအိန္ဒိယကိုရောက်ရှိလာနေချိန်မှာပဲနယူးဒေလီမြို့တော်ရဲ့အရေးကြီးအစိုးရအဆောက်အုံတွေတည်ရှိတဲ့ Raisina Hill ရဲ့ကွက်ကိုလုံခြုံရေးအထူးတင်းတင်းကြပ်ကြပ်ချထားပါရဲ့။သမ္မတရဲ့တရားဝင်အိမ်တော်ဖြစ်တဲ့ Rashtrapati Bhavan ဆိုင်မှာကျန်းသစ္စာကျင်းစုမှာဖြစ်ပြီးတော့ဖိတ်ကြားထားသူ3000လောက်လည်းတက်ရောက်မှာဖြစ်ပါတယ်။အရေးကြီးအထက်မြင့်အဆောက်အုံတွေရဲ့ခေါင်းမိုးမှာလက်ဖြောင့်တနတ်သမားတွေထားရှိပြီးတော့လမ်းတွေပေါ်မှာလည်းအထူးလုံခြုံရေးဝန်ထမ်းတွေကိုဖြန့်ချထားမယ်လို့ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ဒီခန်းတော့တက်ရောက်ဖို့ဖိတ်ကြားထားတဲ့ခေါင်းဆောင်တွေထဲမှာတော့သီရိလင်ကသမရမဟင်နာရာဂျာပက်ဆယ်လည်းပါဝင်အောင်မလို့ဒေလီမြို့တော်နဲ့တခြားမြို့တွေမှာတမင်းတွေဘွားတွေတင်းငရီတွေကလမ်းမော်တွေထွက်ကက်ကွန်ဆန္ဒပြခဲ့ကြပါတယ်။တမင်းတွေဘွားတွေပေါ်မှာဆစ်ရဇွဲမှုတွေကျွလွန်လာအတွက်ဆိုပြီးတော့တိရိလင်ကအစိုးရနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆုံးဖြတ်ချက်ချဖို့အိန္ဒိယအစိုးရကလှုံ့ဆော်တဲ့လို့ဆန္ဒပြသူတွေကတောင်းဆိုထားပါတယ်။တစ်ချိန်တည်းမှာပဲပါကစ္စတန်အစိုးရကတော့ဖမ်းဆီးထားတဲ့အိန္ဒိယအကျဉ်းသားတွေကိုနှစ်နိုင်ငံချစ်ကြည်ရေးဖော်ဆောင်တဲ့သဘောနဲ့ဒီကနေ့ပဲပြန်လွှတ်ပေးလိုက်တာပါ။ကရာချီမြို့အကျဉ်းဆောင်ကနေပြီးတော့ဖမ်းဆီးခဲ့အိန္ဒိယ၅ဖမ်းသမား58ဦးကိုပြန်လွှတ်ပေးလိုက်ပြီးတော့ဟိုက်ဒရာဘတ်မြို့အကျဉ်းဆောင်ကနေပြီးတော့နောက်ထပ်62ဦးကိုလည်းပြန်လွှတ်ပေးဖို့ရှိပါတယ်။ကာလာရှေကြရန်သူတွေဖြစ်နေခဲ့တဲ့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားပထမဦးဆုံးအကြိမ်ဖြစ်နေပါကစ္စတန်ဝင်ကြီးချုပ်ကအိန္ဒိယဝင်ကြီးချုပ်ရဲ့ကျန်းသစ္စာကျင်းစုပွဲကိုလာပြီးတော့မတက်ရောက်ခင်တည့်ရက်မှာပဲအခုလိုမျိုးအကျဉ်းသားတွေလှုပ်ပေးတာဖြစ်ပါတယ်ရှင်